starting a new life in Australia isn't easy.
A lot of companies have rejected me.
Sometimes I feel like, oh, I'm gonna quit, I've given up.
Work in Progress is a podcast to help skilled migrants rebuild their careers in a new country. You'll hear inspiring real-life stories, expert advice, and valuable tips to help you find a job and advance your career. Work in Progress. Listen now wherever you get your podcasts.
သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြောက်ယခု Australia တော်ရန်တရိတ်ဆန်ပေါင်းကိုဈေးကွက်ကိုသူသေးသည်များခြေရာခံလိုက်ဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်ကဘာတဝမ်းဒေါ်ရိုင်းတရိတ်ဆန်များတရားမဝင်ကုန်သွယ်မှုသည်ခံမှန်းခြေအဖြစ်ဒေါ်လာ32ဘီလီယံခန့်တန်ဖိုးရှိမည်ဟုခံမှန်းရပြီးဩစတြေးလျမှာရှားပါမျိုးစိတ်များစွာတရိတ်ဆန်များကိုမှောင်ကိုဈေးကွက်ကုန်သွယ်များရဲ့ပြင်းထန်ထားခံရခြင်းကိုခံနေရပါတယ်။နိုဝင်ဘာလ15ရက်ကနိုင်ငံဖြတ်ကျော်ဖွဲ့စည်းထားသောရာဇဝတ်မှုမျိုးစုံကိုတားဆီးနှိမ်နင်းရေးPB ဆိုင်ရာနေအထိမ်မှဖြစ်ဒေသခံသူတေသီများသည် ecology နှင့်စက်မှုလုပ်ငန်းပေါ်ဆိုးရွားစွာသက်ရောက်မှုရှိနေသည့်ဒီလုပ်ငန်းကိုဖော်ထုတ်တားဆီးရန်နှင့်နှောက်ရှေ့ရန်လှုံ့ဆော်နေပါသည်တကပားလုံးမှာတရားမဝင်ဒေါ်ရိုင်းတရိတ်ဆက်များရောင်းဝယ်ဖောက်ကားမှုသည်ဒေါ်လာဘီလီယံများစွာရှိနေပါသည်ဩစတြေးလျမှာဒေါ်ရိုင်းတရိတ်ဆက်များကိုပါဝင်ကျင်ကာကွယ်ရေးနဲ့ဇီဝမျိုးစုံမျိုးကွဲထိန်းသိမ်းရေးဥပဒေ1999အရကာကွယ်ထားပြီးဒဏ်ငွေနဲ့ထောင်ဒဏ်5နှစ်အထိပြင်းထန်သောဖြစ်ဒဏ်များခွင့်ပြုမိတ်မပါဘဲကန့်သတ်မျိုးစိတ်များကိုတင်သွင်းခြင်းသို့မဟုတ်တင်ပို့ခြင်းဖမ်းမိသူတိုင်းကိုဒီပြစ်ဒဏ်တွေကိုချမှတ်နိုင်ပါတယ်သို့သောတော်ရိုင်းတရိษာတရားမဝင်ကုန်သွယ်မှုသည်အရေးကြီးသောပြဿနာတစ်ခုအဖြစ်ရှိနေဆဲဖြစ်ပြီးထို့ကြောင့်အက်ဒလိတ်တက်သူတွင်ဒေါ်ရိုင်းတရိတ်ဆာရာဇဝတ်မှုဆိုင်ရာသူသေသနာဗဟိုချက်တစ်ခုထားရှိပါသည်။ကေတီ스미သည်အချဲချာချသောသူသေသနာ project manager ဖြစ်ပြီးဩစတြေးလျရဲ့ပထဝီအနေထားသည်ကာယိုတန်းအလွန်များပြားသောကြောင့်တရားမဝင်ကုန်သွယ်မှုကိုရဲများဖမ်းဆီးရန်အတွက်ခက်ခဲစေတယ်လို့ဆိုပါသည်။၎င်းသည်အများအားဖြင့် e-commerce platform များမှတဆင့် online တွင်ဖြစ်ပေါ်နေတယ်လို့ဆိုပါတယ
် There's currently no impetus for this trade to go underground but it would be interesting to revisit this as we see improvements in national legislation to see if we see more of a shift to the dark web
ယခုချိန်မှာဒီကုန်သွယ်မှုသည်မြောက်သို့ရောက်သွားစေရန်တွန်းအားမရှိတော့လဲကျွန်ုပ်တို့သည် Dark Web သို့ပုံမှုပြောင်းလဲသွားသည်ကိုအမျိုးသားဥပဒေပြုရေးဆိုင်ရာတိုးတက်မှုများကိုကျွန်ုပ်တို့မြင်တွေ့ရသောကြောင့်၎င်းကိုပြန်လည်ကြည့်ရှုရန်စိတ်ဝင်စားဖွယ်ကောင်းပါလေ Australian Border Force သည်မကြာသေးမီနှစ်များအတွင်းအဆိုပါပြဿနာကိုအချိန်ပေါင်းများစွာနှိမ်နင်းခဲ့ပြီးတနည်းအတွင်းတရားမဝင်တင်ပို့မှုပေါင်း 4,000 ခန့်ကိုကြားဖြတ်တားဆီးခဲ့ပြီးရက်စက်ကြမ်းကြုတ်သောအခြေအနေတွင်နေထိုင်ရတဲ့တရိတ်ဆန်များကိုကယ်ဆယ်ခဲ့ပါသည်။ Raptor သရဝါများနှင့်၎င်းတို့ရဲ့ထုတ်ကုန်များအတွက်အကြီးမားဆုံးသုံးဆွဲသူဈေးကွက်တချို့မှာ America, Germany နဲ့ Japan တို့ဖြစ်ပါသည်။တိုယန်တရိတ်ဆန်ရာဇဝတ်မှုဆိုင်ရာသုတေသနအဖွဲ့ခေါင်းဆောင်ဒေါက်တာစဘက်စတင်ချီကိုနော့ဖ်ကမောင်ကိုသမားများသည်ခီးဆောင်အိတ်အဝတ်စားနှင့်ဖုံးကွယ်ထားသောချောကလက်ဘောက်စ်များအတွင်း၌တရိတ်ဆန်များကိုအာရှနိုင်ငံတွင်သို့ပို့ဆောင်ရန်ကြိုးပမ်းခဲ့ကြတယ်လို့ပြောဆိုပါတယ
် Intercepted parcels at the border are often destined for Hong Kong. Hong Kong does have a market for exotic pets, so sometimes the smuggled reptiles are sold domestically over there.But it's also a global trade and transport hub and a gateway into mainland China. So Hong Kong is often just the first step, just one node in the network.
နေဇမ်မှာဂျာပြတ်ဖမ်းယူထားသော ပါဆယ်ထုတ်များသည်ဟောင်ကောင်အတွက်မကြာခဏဥတီလေရှိပါသည်ဟောင်ကောင်မှာထူးခြားဆန်းပြားသောအိမ်မွေးတိရစ္ဆာန်များအတွက်ဈေးကွက်တစ်ခုရှိပါသည်ဒါကြောင့်တစ်ခါတရံမှာခိုးသွင်းထားသောရက်ပတယ်သရဝါများကိုထိုနေရာတွင်ပြည်တွင်း၌ရောင်းချတော်လဲ၎င်းသည်ကဘာလုံးဆိုင်ရာကုန်သွယ်မှုနှင့်သေယူပို့ဆောင်ရေးအချက်ချာကြတဲ့အပြင်တရုတ်ပြည်မကြီးသို့ဝင်ပေါက်လည်းဖြစ်ပါれဒါကြောင့်ဟောင်ကောင်ဟာမကြာခဏဆိုလိုကွန်ရက်ထဲမှာပထမဆုံးခြေလှမ်းဖြစ်ပြီးစုံမတ်တစ်ခုလည်းဖြစ်ပါれဩစတြေးလျကိုစိတ်ဝင်စားတာကရှားပါသောတရိတ်ဆန်များရဲ့နေမည်ဖြစ်သောကြောင့်ဖြစ်ပြီးရင်းရှားပါမှုသည်ဒေါ်ရိုင်းတရိတ်ဆန်မောင်ကိုဈေးကွက်အတွက်ဆွဲဆောင်မှုတစ်ခုဖြစ်နေပါれဩစတြေးလျနိုင်ငံရှိရက်ပတယ်သရဝါတချို့သည်မောင်ကိုဈေးကွက်တွင်ဒေါ်လာ3,000အထိတန်ဖိုးရှိတယ်လို့နေကြားဆောင်တက်မှကိုယ်စားလှယ်များကပြောဆိုပါတယ်ဒေါက်တာချက်ကတော့နဲ့ကေတီစမစ်တို့သည်ဩစတြေးလျမှာသာတွေ့ရှိရတဲ့အမျိုးသားပေါင်း1,000ခန့်ရှိသောကြောင့် Raptor သရဝါများကိုထိခိုက်စေနိုင်တယ်လို့ဆိုပါတယ
် We see that the demand for these species is actually in turn driven by their rarity making them highly sought after if they're rarer and unfortunately making this a significant factor in their risk of extinction In addition, this trade comes with heavy costs, both economically and environmentally, and it is associated with not only the introduction of invasive species, but the spread of diseases.
He muse myae loa che thi lakaung do ye sha pa mu chao a chein ne de bie ji phin ni thi go chnou tu twi myin ya ba de. Lakaung do ha kan ma kaung soa phi myu thong do me an ye shi la thi twet thi da thin sha do che ka po mu tan mu ma phyat nai.ဖြစ်လာကြပါလေ။ဒါအပြင်ကုန်သွယ်မှုသည်စီးပွားရေးအရာရောသဘာဝပတ်ဝန်းကျင်အရာပါကြီးမားသောဆုံးရှုံးမှုဖြစ်လာနေပါလေ။၎င်းသည်မျိုးစိတ်များကိုအနှောက်အယှက်ဘေးရန်သာမကယောဂပြန့်နှံ့မှုနှင့်လည်းဆက်ဆက်နေပါလေ။ဒရိတ်ဆန်တွေကုန်ကူးရာတွေမဟုတ်ဘဲသူတို့ရဲ့စင်းသက်ပေါက်ဖွားမှုတွေလည်းပါဝင်ပါလေ။ယမန်နှစ်ကလည်းတက်စ်မေးနီးယားရှိအမျိုးသားသဝူထံမှတန်တရားရှိတဲ့မျိုးစိတ်များမှငှက်ဥ3,000ကိုသိမ်းဆည်းရမိခဲ့ပါတယ်။ငမန်းနဲ့ငမန်းတောင်ပစ္စည်းများသည်အာရှသို့ဩစတြေးလျနဲ့နယူးဇီလန်တို့မှတင်သွင်းတဲ့အလိုချင်ဆုံးရောင်းကုန်များထဲမှတစ်ခုဖြစ်ပါတယ်။သူမရဲ့ PhD သုသေသနရဲ့ဒစိတ်တစ်ပိုင်းနေဖြင့်ရှာလက်လက်စလန်သည်ပင်ကူများကင်မီကောက်များပရွက်စိတ်များစတိတ်အင်ဆက်များနဲ့ကျူများပါဝင်ဂုံးနေကြောရုံးမဲ့မျိုးစိတ်များအတွက်လိုအပ်ချက်များကိုဖော်ထုတ်ခဲ့ပါတယ
် We have identified over 580 different invertebrate species that are traded. That's a very big number. And this includes a lot of threatened Australian species, including this Flinders Ranges scorpion. This is a range restricted species, meaning that it's only from a small area in South Australia and the Flinders Ranges. Yet it's traded very widely throughout Australia for the pet trade, and this is quite concerning for their small populations.
Yang we phaw ka ni de jo yu me myo sei paw 580 jo go chnou tu sha phwe twei shi kae ba de. Lakaung thi alun chi ma do a ye twet phit pi.ဒီ Flinders Ranges မှာကင်မီကောက်ပါဝင်ချင်းချောက်ခံရသောဩစတြေးလျမျိုးစိတ်များစွာပါဝင်ပါれ၎င်းသည်ကမ်းသတ်မျိုးစိတ်တစ်ခုဖြစ်ပြီးဩစတြေးလျတောင်ပိုင်းရှိ Flinders Ranges ရှိ area ငယ်တစ်ခုမှသာဖြစ်တယ်လို့ဆိုလိုပါれသို့သော၎င်းကိုအိမ်မွေးတိရစ္ဆာန်ရောင်းဝယ်ရေးအတွက်ဩစတြေးလျတစ်ခွင်တွင်တွင်ကျဲစွာရောင်းဝယ်ဖောက်ကားနေပြီး၎င်းသည်၎င်းတို့ရဲ့မျိုးစိတ်အနည်းငယ်အတွက်အလွန်ဆိုးရိမ်စရာဖြစ်နေပါれ။ဒေတာခန်တရိတ်ဆန်များရောင်းဝယ်ဖောက်ကားခြင်းသည်လည်းယဉ်ကျေးမှုကိုထိခိုက်စေပါれ။ First Nation ဩစတြေးလျများသည်ဒေါ်ရိုင်းတရိတ်ဆန်များနှင့်ယဉ်ကျေးမှုတစ်ခုကိုကိုစားပြုသောအဖြစ်များ Dreamtime ဇလံများနှင့်နိုင်ငံနှင့်ချိတ်ဆက်မှုများ၏အင်္ဂါရက်များဖြင့်ဆက်ဆက်မှုရှိနေပါれ။နိုင်ငံတဝန်းရှိဌာနတိုင်းသားကောင်းဆောင်များသည်တော်ရိုင်းတရိတ်ဆန်ကာဝယ်ဆောင်လျှောက်၍အစီအစဉ်များကိုစီမံခန့်ခွဲရာဒေသခံတိုင်းရင်းသားအသိပညာများကိုခင်မီထိန်သိမ်းဆောင်လျှောက်၍နီလန်းများဖြင့် ယောနောကစီယုံရရှိပါတယ်။ယခုလတွင်အာဘဂစ္စတန်နိုင်ငံရှိပါတီများဂျီလာကန်ရဲ့20ကြိမ်မြောက်စည်းဝေးမှာကဘာလုံးဆိုင်ရာသက်ဆိုင်သူများတွေ့ဆုံကြမှာဖြစ်ပြီးဒေါ်ရိုက်ဒရိက္ဆာကုံသွယ်မှုဆိုင်ရာနိုင်ငံတကာစီမီများဖြစ်တဲ့ CITES ကိုပြင်ဆင်ရန်ဆွေးနွေးကြမှာဖြစ်ပါတယ်။ဒေါ်ရိုက်ဒရိက္ဆာရာဇဝတ်မှုဗဟိုဌာနဒါရိုက်တာပေါမောက်ကဖီလ်ကီစီကဩစတြေးလျမှာရက်ပတိုက်သတ္တဝါနှစ်ကောင်ကိုကာကွယ်ထားသောမျိုးစိတ်များစီးရင်တွင်ထဲသွင်းရန်နှင့်တင်သွင်းမှုအပါအဝင်အဆိုပြုချက်50ခုသည်ယခုလောလောဆယ်မှာစပွဲဝိုင်းပေါ်မှာရှိနေတယ်လို့ဆိုပါတယ်
။ So there's two that have been listed by the Australian parties, the Mount Elliot leaf-tailed gecko and the ringed thin-tailed gecko to be placed on what's known as CITES Appendix 2. And this will mean that no import to other countries or no export from Australia will be allowed without permits.And it enables border seizures of these species to occur outside of Australia.
ဒါကြောင့် Australia Party များမှာစည်ရင်သွင်းခံထားသောနှစ်ခုဖြစ်တဲ့ Mount Elliot Leaf Tail Gecko နဲ့ The Ring Thin Tail Gecko နှစ်ခုကို CITES နောက်ဆက်တွဲနှစ်ခုဟုခေါ်တဲ့အတိုင်းဝိုင်းတွင်တင်သွင်းရန်လှုပ်ဆောင်မှာဖြစ်ပါတယ်ဆိုလိုတာကတခြားနိုင်ငံတွေစီကိုတင်သွင်းခြင်းမပြုရသို့မဟုတ်ဩစတြေးလျမှာတင်ပို့ခြင်းပါမစ်မရှိဘဲခွင့်မပြုဘဲဩစတြေးလျပြင်ပတွင်အဆိုပါမျိုးစိတ်များကိုနေဆက်တွေမှာသိမ်းဆည်းခြင်းကိုခွင့်ပြုပေးမှာဖြစ်ပါတယ်ဒေါ်ရာရှင်မြခင် SBS သတင်းဌာနကကမီလာဘီအန်ချီရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တန်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
Damyo Tharin Saumarigo, po nasin luwala, Apple Podcast, Google Podcast, Spotify tomo, tim beniaga phiphi ya yure podcast ka ni ba.
Starting a new life in Australia isn't easy.
A lot of companies have rejected me.
Sometimes I feel like, oh, I'm gonna quit, I've give up.
Work in Progress is a podcast to help skilled migrants rebuild their careers in a new country. You'll hear inspiring real-life stories, expert advice, and valuable tips to help you find a job and advance your career. Work in Progress. Listen now wherever you get your podcasts.